တော်ရှိမြခင်ဗျာအစ္စရေးနိုင်ငံရဲ့တမရဟောင်းလဲဖြစ်ဝင်ကြီးချုပ်ဟောင်းလဲဖြစ်ခဲ့သူရှီမွန်ပယ်ရက်စ်ဟာသူ့ဘဝရဲ့တန်းတချောက်အချိန်အများစုကိုအစ္စရေးနိုင်ငံအတွက်မြုပ်နှံထားခဲ့ပြီးတော့လေဖြတ်တဲ့ဒဏ်ကိုအသေးအံခံစားခဲ့ရပြီးတဲ့နောက်တရင်နှစ်ပတ်ကြာခံစားခဲ့ရပြီးတဲ့နောက်အသက်63နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ဂျူးနိုင်ငံရဲ့လူချစ်လူခင်အများဆုံးသူတစ်ဦးလဲဖြစ်အထင်ကြီးခေါင်းဆောင်ကြီးမစ္စတာရှီမွန်ပယ်ရက်စ်ကိုအမေရိကန်တမရဘရက်အိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေကလည်းလေးစားဂုဏ်ပြုနေကြပါတယ်အကြောင်းစုံကိုဆက်ပြီးတော့ပြောပြပေးပါမယ်။ Israel နိုင်ငံတမရဟောင်း Mr. Shimon Peres ဟာလေဖြတ်ဝေဒနာကိုအင်ကာနီမှာပြင်းပြင်းထန်ထန်ခံစားခဲ့ရပြီးတဲ့နောက်ဘော်ရူးနဲ့နန်းနယ်ပိုင်းမှာကွယ်လွန်အနေအဆရောက်သွားခဲ့တာဖြစ်ပါတယ်။ကွယ်လွန်သွားပြီးမကြခင်မှာပဲ Mr. Peres ဆေးကုသမှုခံယူနေတဲ့ဆေးရုံမှာစုယုံရောက်ရှိနေတဲ့သတင်းတောက်တွေကိုမိသားစုကကြေညာခဲ့ပါတယ်
။ Today with deep sorrow we bid farewell to our beloved father the ninth president of Israel.
ဒီနေ့မှာအလွန်စိတ်ထိတ်ကြိုက်ဝမ်းနဲ့ကြေကွဲစွာနဲ့ကျွန်တော်တို့ရဲ့ချစ်လက်စွာသောဖခင်အစ္စရေးနိုင်ငံရဲ့ကိုဦးမြောက်တမရကြီးကိုနှုတ်ဆက်ခွဲခွာလိုက်ရပါပြီ
။မစ္စတာပယ်ရက်ရဲ့တားဖြစ်သူချေမီကသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။မစ္စတာပယ်ရက်ကို1923ခုနှစ်လက်ရှိဘီလာရုစ်နိုင်ငံမှာမွေးဖွားခဲ့ပြီးအသက်17နှစ်အရွယ်မှာတော့အဲ့ဒီချိန်ကဗြိတိရှ်ပါလက်စတိုင်းလို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်နေရာမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတာဝန်တွေကိုလည်းထမ်းဆောင်ခဲ့သူပါအကြီးအမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းတော့ကသူနဲ့အတူအဲ့ဒီချိန်ကအစ္စရေးဝန်ကြီးချုပ်ယီဇော့ရာဗင်ကွယ်လွန်သွားပြီဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ယာဆာအာရာဖတ်တို့ရဲ့ကြိုးပမ်းမှုနဲ့ပါလက်စတိုင်းဒေသကိုပိုင်အုပ်ချုပ်ခွင့်ဆိုင်ရာသဘောတူညီချက်အော့စလိုရက်ကော့ဒ်လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်တာကိုခံခဲ့ရပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကလည်းမစ္စတာရှီမွန်ပယ်ရက်စ်ဟာသူ့ရဲ့ဘဝတစ်ခုလုံးကိုအစ္စရေးပြည်သူလူထုရဲ့လွတ်လပ်မှုနဲ့အချုပ်ချာအာဏာအတွက်နှိမ့်မြုပ်ထားခဲ့သူတစ်ယောက်ဖြစ်တယ်လို့ဆိုပါရယ်။အမြင့်ကျယ်သူတစ်ယောက်ဖြစ်တယ်လို့အနာဂတ်ကိုတွေးမြော်ကြည့်မြင်တတ်သူတစ်ယောက်ဖြစ်ပါရယ်။လုံခြုံရေးကိုဂရုစိုက်သူတဦးအနေနဲ့အစ္စရေးနိုင်ငံအင်အားတောင်းနှင်းခိုင်မာအောင်နီးလန်းပေါင်းစုံနဲ့အားဖြည့်ခဲ့သူပါ။ညီညာရေးကိုလည်းပေါ်ဆောင်ခဲ့သူတဦးဖြစ်ကျွန်တော်တို့ရဲ့ရင်သွေးငယ်တွေရဲ့အနာဂတ်ကောင်းမွန်ဖို့အတွက်နောက်ဆုံးချိန်ထိအင်းဒီချင်းတိုင်းပြည်တွေနဲ့တင့်မြတ်ပြည်လဲအောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ပြောဆိုပါရယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းမစ္စတာပယ်ရက်စ်ဟာညီညာရေးအတွက်ဖြစ်နိုင်ခြေရှိသမျှကိုမဆုံးမနစ်ကြိုးပမ်းခဲ့သူမိတ်ဆွေတဦးဖြစ်တယ်လို့ပြောဆိုပါရယ်။ဒါ့အပြင်မစ္စတာပယ်ရက်စ်ဟာအစ္စရေးနိုင်ငံရဲ့ဂုံယောင်တောက်ပြောင်စေခဲ့သူတဦးဖြစ်ပြီးအစ္စရေးညီညာရေးအတွက်ရုန်းကန်ပေးခဲ့သူနိုင်ငံထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်တဲ့အပြင်ယာဒူးအစ်စ်စင်တိုင်းမှာနိုင်ငံတာဝန်ကိုကြီးကြီးပြွပြွန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူကွယ်လွန်သွားပြီးတဲ့နောက်အလင်းရောင်ပျောက်ကွယ်သွားပေမဲ့လည်းသူပေးခဲ့တဲ့မျှော်လင့်ချက်ကတော့အမြဲတမ်းတောက်ပနေမှာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းမစ္စတာရှီမွန်ပယ်ရက်စ်အနေနဲ့သူ့ရဲ့တသက်တာကာလတစ်လျှောက်လုံးမှာကွယ်လွန်သွားခဲ့တဲ့ချိန်ထိအစ္စရေးနိုင်ငံရဲ့လုံခြုံရေးကြီးပွားတိုးတက်ရေးနဲ့နိုင်ငံအတွက်အခွင့်အလမ်းမှန်သမျှကိုစွမ်းဆောင်ပေးခဲ့သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါဝန်ကြီးချုပ် Mr. Justin Trudeau ကလည်း Mr. Perez ဟာညဉ့်ညံရေးကိုဖော်ဆောင်ခဲ့သူဖြစ်ပြီးတော့ကနေဒါအတွက်မိတ်ဆွေကောင်းတစ်ယောက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ပုံယဟမီနီ Francis ကလည်းညဉ့်ညံရေးအတွက်မဆုံးမနစ်ကြိုးပမ်းခဲ့သူတဦးဖြစ် Mr. Shimon Peres ကိုချီးကျူးပြောဆိုလိုက်ပါတယ်။ Israel နိုင်ငံရဲ့ Knesset လွှတ်တော်မှာနိုင်ငံအလံကိုတဝက်လွှင့်ထူထားပြီးကွယ်လွန်သူနိုင်ငံခေါင်းဆောင်ဟောင်းရဲ့ရုပ်ကလပ်ကိုပြည်သူတွေကာရဝါပြုနေအောင်ကြာသာပတိနေ့မှာထားရှိဖို့အတွက်ပြင်ဆင်နေပါတယ်။တမရဟောင်းရှီမွန်ပယ်ရက်စ်ကွယ်လွန်သွားပြီးတဲ့နောက်ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကနာနဲ့ဆယ်နာရီမှာအစိုးရအဖွဲ့အထူးစည်းဝေးကိုခေါ်ယူလိုက်ပြီးတော့အစည်းအဝေးမှာနိုင်ငံတကာခေါင်းဆောင်တွေအရေးကြီးတဲ့ဂုဏ်သီးရှိပုဂ္ဂိုလ်တွေတက်ရောက်မဲ့ဇာပနာကိစ္စအတွက်အစီအစဉ်တွေကိုတိုင်ပင်ဆွေးနွေးခဲ့ပါတယ်။တောက်ကြနေမှာကျင်းပဖို့ပြင်ဆင်ထားတဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုကမ္ဘာခေါင်းဆောင်တွေတော်တော်များများတက်ရောက်ကြလိမ့်မယ်လို့အစ္စရေးနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီထဲမှာတမရအိုဘားမားတမရဟောင်းဘီလ်ကလင်တန်နဲ့ဇနီးဟယ်လရီကလင်တန်အရှေ့မင်းသားချားလ်စ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူတို့ပါဝင်လိမ့်မယ်လို့မျှော်လင့်ရကြောင်းလည်းပြောဆိုပါရခင်ဗျာ